အမေရိကန်သမ္မတဒေါနယ်ထရန့်ရဲ့မဲဆွယ်စီဝေးမှုဟောင်းပေါ်မန်နဖော့ကိုပြီးခဲ့တဲ့သတင်းပတ်တုန်းကထောင်နဲ့လင်းနဲ့ညီပါပြစ်ဒဏ်ချမှတ်ထားရကြနေဗုဒ္ဓဘူးနေမှာတော့ယူကရိန်းနိုင်ငံကရုရှားလိုလာတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးခဲ့မှုနဲ့နောက်ထပ်ထောင်နဲ့ပြစ်ဒဏ်၃နှစ်ခွဲချမှတ်ချလိုက်ပါတယ်။ဝါရှင်တန်တရားရုံးကိုဗင်းတက်ကရထိုင်းနဲ့လာရောက်ခဲ့တဲ့ကျမ်းမာရေးမကောင်းတဲ့မန်နဖော့ကခရင်တရားသူကြီးအေမီဘာမန်ဂျက်ဆန်ကိုသူ့ရဲ့လုပ်ရက်တွေအတွက်အဆက်ရမီကြောင်းတောင်းပန်ခဲ့ပြီးသူ့မှုကိုတက်ညာစွာစံစားပေးဖို့ပန်ကြားခဲ့တာပါ။ဒါပေမဲ့တရားသူကြီးဂျက်ဆန်ကအမားလုပ်ရက်အတွက်စိတ်ယူမရှုနိုင်ကြောင်းအသက်69နှစ်ရှိပြီဖြစ်တဲ့မန်နဖော့ကိုပြန်လည်ပြောကြားခဲ့ပါတယ်။မန်နဖော့ကတက်တူတွေကိုနှောက်ရက်တယ်ဆိုတဲ့ဆက်ဆဲမှုတွေကိုကြားခဲ့ပြီးတဲ့နောက်မှာတရားသူကြီးကပြီးခဲ့တဲ့ဂျွန်လာတုန်းကဒင်းအခြေချုပ်ချခံရတဲ့မန်နဖော့ကိုထောင်ဒဏ်83လချမှတ်ခဲ့တာပါ။မန်နဖော့ကိုငွေကြေးဆိုင်ရာရာဇဝတ်မှုတွေနဲ့ထောင်ဒဏ်48လချထားတာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ချခဲ့တာကြောင့်နှစ်ရက်ပေါင်းတဲ့ထောင်ဒဏ်9နှစ်ခွဲရှိနေတယ်နဲ့တရားရင်ဆိုင်ရခြင်း6လကိုပြန်ပြီးနှုတ်ပြမှာလည်းဖြစ်ပါတယ်။